ကိုရိုနာဗိုင်းရပ်စ်အဆိုးအဆုံကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ထဲမှာသေဆုံးသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းပြည်နယ်အာဏာပိုင်တို့ကစနေနေ့မှာပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးစိုးရိမ်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလောနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခီးသွွာလာခွင့်ကိုတင်းကြပ်မဲ့အကြောင်းဩစတြေးလျဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာပါတယ်အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးအမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနည်းမှာပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါထိုင်ဝမ်ကလည်းခီးသွွာလာမှုပိုပြီးတင်းကျပ်ကန့်သတ်ကြောင်းစနေနေ့မှာကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်တိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးနောက်မှာအခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်ပြည်ပကနေအမေရိကန်ကိုဆက်ရောက်လာချိန်မှာတီးသန့်ခွဲခြားထားဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ထိတွေ့နိုင်ခြေရှိသူလူပေါင်း 1,000 ကိုနေရာချထားပေးရေးကျန်းမာရေးနဲ့လူထုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုအတည်ပြုထားကြောင်းလဲအမေရိကန်ကာကွယ်ဝင်ကြီး Mark Esper ကစနေနေ့ထုတ်ကြေညာချက်မှာပြောပါတယ်အနည်းဆုံးလူ250တို့ကိုဖေဖော်ဝါရီလ29ရက်နေ့အထိတီးသန့်ခန်းတွေနဲ့ထားရှိဖို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့ကာကွယ်ဝန်ကြီးဌာနကိုကျန်းမာရေးနဲ့လူထုဝန်ဆောင်မှုဝန်ကြီးဌာနဘက်ကတောင်းခံထားကြောင်းဗိုင်းရပ်စ်ပိုးရောဂါအစပြိုးတဲ့ကာလဖြစ်တဲ့14ရက်တာခွဲခြားထားဖို့လိုအပ်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီလူတွေအတွက်နေရာထိုင်ခင်းမဲ့စီစဉ်ပေးမှာဖြစ်ပြီးကျန်းမာရေးဌာနကပြုစုဆောင်ရှောက်မှုတည်ယူပို့ဆောင်ရေးနဲ့လုံခြုံရေးတို့ကိုတာဝန်ယူမှာဖြစ်ကြောင်းလည်းကာကွယ်ရေးဝန်ကြီးဌာနအကြီးညာချက်မှာဖော်ပြပါတယ်စစ်တပ်ပိုင်းနေရာ၄ခုကိုအသုံးပြုဖို့ဖော်ပြထားပြီးကယ်လီဖိုးနီးယားပြည်နယ်က၂နေရာကော်လိုရာဒိုနဲ့တက်ဆက်စ်ပြည်နယ်တို့မှာ၁နေရာစီကိုလိုအပ်သလိုအသုံးပြုသွားမှာဖြစ်ပါတယ်